တော်တိုင်လာလူမျိုးများဖက်ဒရယ်ကောင်စီ UNFCA ရဲ့ညီလာခံကိုမနက်ဖြန်မှစတင်မှဖြစ်ပြီးဆိုင်းရင်းသားနဲ့တကိုင်အဖွဲ့အားလုံးဒီပါကိုဖိတ်ကြားထားပါတယ်။ဒီညီလာခံမှာအဖွဲ့ဝင်တွေကတီးခြားပထမပိုင်းအနေနဲ့ဆွေးနွေးပြီးဒုတိယပိုင်းမှာတော့အဖွဲ့ဝင်မဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးဖို့ရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFCA ရဲ့ညီလာခံကိုထိုင်းနိုင်ငံချင်းမာမြို့မှာဒီလ20ရက်နေ့မှာစတင်မှာဖြစ်ပါတယ်။ UNFCA အဖွဲ့ဝင်တွေရဲ့ညီလာခံပထမပိုင်းကို26ရက်နေ့အထိ9ရက်ကြာကျင်းပမှာဖြစ်ပြီးအဖွဲ့ဝင်မဟုတ်တဲ့လက်နက်ကိုင်အဖွဲ့ဝင်တွေကတော့29ရက်နေ့ကနေ29ရက်နေ့အထိ3ရက်ကြာကျင်းပမှာဖြစ်ပါတယ်။လောလောဆယ်တိုင်းသားလက်နက်ကိုင်အဖွဲ့21ဖွဲ့အနက်က NSCNK ခေါ်နာဂအဖွဲ့ကလွှဲရင်ကျန်းဖွဲ့အားလုံးကိုဖိတ်ကြားထားတယ်လို့ UNFC ကျွဲဘက်အတွင်းမှတစ်ဦးထွန်းစော်ကပြောပါတယ
်အားလုံးကိုဖိတ်ကြားထားပါတယ်ဗျဒါပေမဲ့ကျွန်တော်တို့ဟာနာဂတစ်ဖွဲ့တော့မပါဘူးဗျနာဂကိုမဖိတ်ဖြစ်ဘူးအရင်တော့တော့ပုံမှန်ဖိတ်ဖြစ်ပါတယ်ဒါကတော့လာမယ်ကိုအခက်အခဲရှိတယ်ပေါ့လေအဲဒါကြောင့်ဒီကျင်းကတော့မဖိတ်ဖြစ်လိုက်တော့ဘူးကျန်းတဲ့ဖွဲ့တွေတော့အကုန်လုံးဖိတ်ပါတယ်
အစည်းအဝေးပထမပိုင်းမှာတော့ UNFC နဲ့ပတ်သက်ပြီးအဓိကဆွေးနွေးမှာဖြစ်ပါတယ
်။အဓိကတော့ UNFC ရဲ့ဘာပေါ့နော်ဆိုတော့ဌာနဆိုင်ရာလုပ်ငန်းရှင်တွေနောက်ပြီးတော့မှရှေ့လုပ်ငန်းရှင်တွေအားတွေပါမယ်။နောက်ပြီးတော့ဒီကျွန်တော်တို့မူဝါဒတွေပေါ်ပြန်နေတုံ့တက်တာတွေအားတွေရှိပါမယ်အဓိက။နောက်ပြီးတော့မှနောက်သက်တမ်းအတွက်ကျွန်တော်တို့ကိုလုံမှုဆောင်အသေးရွေးတာတွေအားတွေကိုလုပ်သွားဖို့ရှိပါတယ်။
ဒီစည်းဝေးပထမပိုင်းမှာပဲ UNFC အဖွဲ့ဝင်အဖြစ်ကနှုတ်ထွက်မဲ့အဖွဲ့ဝင်တွေရဲ့အရေးကိုလည်းဆုံးဖြတ်ဖို့ရှိနေပါတယ်။ညီလာခံရဲ့ဒုတိယပိုင်း၃ရက်မှာတော့လက်နက်ကိုင်အဖွဲ့ဝင်တွေအားလုံးနဲ့သက်ဆိုင်တဲ့ငင်းကြမ်းရေးဆိုင်ရာဘုံလုံငန်းစဉ်တွေကို2016ခုနှစ်မှာကျင်းပတဲ့မိုက်ချာယာညီလာခံကဆုံးဖြတ်ချက်တွေအပေါ်မှာအခြေခံပြီးဆွေးနွေးဖို့ရှိနေပါတယ်။ညီလာခံကိုဖိတ်ကြားထားတဲ့အဖွဲ့တွေတဲကဘယ်အဖွဲ့တွေတက်ရောက်မယ်ဆိုတာကိုတော့မသိရသေးပါဘူး။လက်ရှိ UNFC အဖွဲ့ဝင်စည်းမှာထက်သွင်းသတ်မှတ်ထားတဲ့ PSLF ပလောင်တပ်ဖွဲ့နဲ့ MNDAA ကိုကန့်တပ်ဖွဲ့ကတော့တရားဖို့အခက်အခဲရှိနေကြောင်းကို PSLF ရဲ့အထွေထွေတွင်းမှုတပ်ဖုံးကျော်ကပြောပါတယ်
ကျွန်တော်ဒီအပိုင်းအဖွဲ့ဒီကျွန်တော်မှလည်းတခြားအစည်းအဝေးတွေတိုက်နေရတယ်ရှိတယ်ခီးကြောလာကိုလည်းနည်းနည်းခက်နေဟာရှိတယ်အဲကျွန်တော်တို့အဖွဲ့နဲ့ကိုကန့်ဖက်တော့ဖြည်းဖြည်းကျွန်တော်ဖက်မှာတော့တိုက်ပွဲပြင်းနေတယ်ဒီအာမီဒီယာမှာရန်သူကကုကုဝိုင်းနေတယ်စုံနေရတယ်တခြားစီမံနေရတဲ့ရှိတော့ကျွန်တော်နဲ့သူကောင်းဆောင်ပြီးအနေနဲ့အဲ့မှာကုကုနဲ့လွတ်ဖို့တော့နည်းနည်းခက်တဲ့အနေအထားရှိတယ်လို့ပြောပါတယ
်ဒီလ14ရက်နေ့ကတော့ပလောင်နဲ့ကိုကန့်အပါအဝင်ပြုတ်မြမာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့9ဖွဲ့ပါဝင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီFPNCC အဖွဲ့ဝင်တွေနဲ့ဆွေးနွေးဖို့အတွက်မြမအစိုးရဘက်ကတရုတ်ကိုယ်စားလှယ်ကနေတဆင့်ကမ်းလှမ်းထားပါတယ်။မြမပြည်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဆောင်ရွက်နေတဲ့ပြည်ထောင်စု Institute ရဲ့ Director ဦးခွန်ဆိုင်ကတော့ UNFC ရဲ့ရည်တည်မှုဟာ FPNCC မှာအဖွဲ့ဝင်အဖြစ်ပါဝင်နေတဲ့ TIO ကချင်တပ်ဖွဲ့နဲ့ SSPB SSA မြောက်ပိုင်းရှမ်းတပ်ဖွဲ့တွေအပေါ်မှာမူတည်နိုင်ကြောင်းသုံးသပ်ပါတယ်။
UNFC ဒီကြတော့ဒီအဓိကကသူတို့ TIO နဲ့ SSPP ရဲ့ဘယ်လိုဆုံးဖြတ်မလဲဆိုတာအများကြီးမူတည်ပါလိမ့်မယ် TIO ကတော့သူကထုတ်ခွင့်တောင်းထားပြီး SSPP ကတော့ထုတ်ခွင့်မတောင်းထားသေးဘူးလို့ဆိုတော့နှစ်ဖွဲ့စလုံးကဒီမြောက်ပိုင်းမှာတော့ဖွဲ့ထားတဲ့ဒီ FPNCC ထဲမှာပါနေကြတယ်ဒီ UNFC ထဲမှာလည်းအခုထိပါဝင်နေတယ်နော်အဲ့ဒီတော့သူတို့တကယ်ထွက်မလားမထွက်ဘူးလားဆိုတာအထူးအထွက်လာမှာကဒီ UNFCA Congress မှာပဲဖြစ်တယ်နော်တကယ်လို့သူတို့ကမထွက်ဘူးဆိုလို့ရှိရင်တော့ UNFCA ကအရင်ကလိုပဲဆက်ပြီးတော့အားကောင်းတယ်နော်အစိုးရနဲ့ဆွေးနွေးတာလည်းအားကောင်းကောင်းနဲ့ဆက်ပြီးတော့ဆွေးနွေးနိုင်တယ်နော
် UNFCA ကညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီကို2021ခုနှစ်ကအဖွဲ့ဝင်စနစ်ဖွဲ့နဲ့ဖွဲ့စည်းခဲ့တာဖြစ်ပြီးလက်ရှိမှာတော့နှုတ်ထွက်စာတင်ထားတဲ့အဖွဲ့၄ဖွဲ့အပါအဝင်အဖွဲ့ဝင်စုစုပေါင်း၉ဖွဲ့ကျန်ရှိနေပါတယ်